မြန်မာလားအိုကမ္ဘောဒီးယားသုံးနိုင်ငံကနိုင်ငံသားအလုပ်သမားတွေကိုကိုဗစ်ကပ်ဘေးကာလအထူးဖြေလျှော့ပေးတဲ့အနေနဲ့အထောက်အထားလက်မှတ်လုပ်ပေးဖို့ကိုထိုင်းနိုင်ငံလွှတ်တော်အစည်းအဝေးကနေဒီဇင်ဘာလ29ရက်နေ့မှာပဲအတည်ပြုလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါထိုင်းပြည်ရဲ့ဌာနရဲ့ထုတ်ပြန်ချက်အရထိုင်းနိုင်ငံအတွင်းအကြောင်းမျိုးမျိုးနဲ့ရောက်ရှိနေထိုင်နေကြတဲ့မြန်မာလားအိုကမ္ဘောဒီးယားသုံးနိုင်ငံကတရားမဝင်အလုပ်သမားတွေအနေနဲ့ရက်ပေါင်း90အတွင်းအလုပ်ရှင်ရှားဖွေကအလုပ်တွေကိုတရားဝင်ရှောက်နိုင်ကြောင်းအွန်လိုင်းကနေလည်းမှတ်ပုံတင်နိုင်ပြီးနှစ်နှစ်တရားဝင်အထောက်အထားလက်မှတ်ထုတ်ပေးမှာဖြစ်ပြီးကုန်ကြမ်းရေးကတော့ဗန့်ငွေ 8,200 ပေးရမယ်လို့ဆိုပါတယ်ဒီလိုကပ်ဘေးကာလကြီးမှာတရားမဝင်မြန်မာနိုင်ငံသားတွေအဖို့ကတော့ရွေးချယ်စရာမရှိဘူးဆိုပြီးရွှေပြောင်းလို့သမားခွင့်ရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ
်တရားမဝင်လို့သမားတွေကိုယာယီမိခံခွင့်အလုပ်လက်မှတ်တွေထုတ်ပေးတဲ့ကြောင့်ဆံပတ်တက်ကပန်းရံပတ်တွေလုပ်မယ်လုပ်ပြီးစစ်စစ်ခါလေးပါမယ်နောက်ကမိခံခွင့်အတွက်ဒီကြားလေးပါမယ်ပြီးရင်အလုပ်လက်ခွင့်လက်မှတ်တွေပါမယ်သူကပုံမှန်တိုင်းမှာပဲဒီထိုင်းနိုင်ငံမှာရှိရှိကောင်းလို့သမားကတော့လက်ရှိအချိန်မှာရွှေပြောင်းလို့သမားတက္ကသိုလ်များချမှာလေလက်ရှိကာယကနဲ့ပတ်သက်ပြီးတော့စစ်ပေါ်တဲ့အချိန်မှာသူတို့ကတရားမဖြစ်ပြီးရဆိုရကျန်ဆိုးရကြုံတွေ့ရတာမြင်နေမြင်တွေ့ရတယ်အဲ့တော့သူကဒါကိုဖြေချော့ဥပဒေနဲ့ဖန်ဆီးရတယ်ရည်ရွယ်မလို့ခနဲ့လုပ်ပြီးဆိုတော့ကျွန်တော်အနေနဲ့ဒီကုန်ကြက်ကြီးတားအများလို့မကျင်တတ်တော့လဲရည်ရန်ကစားကြည့်ကြအောင်ဖြစ်ရတယ်ရည်ရန်ဖြစ်သွားတယ်ခင်ဗျာဘယ်တော့ပဲဒီသမားကြီးကအဖွဲ့ကြီးတွေဘယ်တော့တောင်းဆိုဆုံးဆိုဒီလိုတော့ဖြေချော့မှာကြတယ်မဖြစ်ဘူး
အခုထုတ်ပေးတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေဟာခရီးသွားလာဖို့အတွက်အကန့်အသတ်တွေရှိကြောင်းနေမြေတွေကိုကျော်ပြီးသွားလာလို့မရကြောင်းကိုလည်းဥအောင်ကျော်ကပြောပြပါဗျ။ဒ
ီယာယီနေထိုင်ခွင့်လက်မှတ်တွေဆိုတာထိုင်းနိုင်ငံအစုပဲထုတ်ထားပြီးတဲ့လက်မှတ်တွေ။အဲလက်မှတ်တွေကအကန့်အသတ်ရှိတယ်ဆိုရင်သူ့ရဲ့တတ်မှတ်ထားတဲ့ထုတ်ပြီးထားတဲ့ခရင်ဒီတာအတွင်းမှာပဲသူကနေထိုင်သွားလာလို့လွတ်လွတ်ပြန်ပြန်ရှိမှအခြားပြည်တွေတုံးကတော့မရှိဘူး။
ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ကိုဗစ်ကပ်ဘေးကာလအတွင်းတရားမဝင်နေထိုင်နေသူတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းအစိုးရကပြစ်တင်ခဲ့ပြီးတဲ့နောက်တရားမဝင်နေလက်ခံထားသူတွေကိုအရေးယူဖို့လှုံ့ဆော်ခဲ့ပါတယ်ဒီနောက်မှာတော့အလုပ်ရှင်တွေကအလုပ်သမားတွေကိုလက်မခံရဲတာခွဲခြားဆက်ဆံတာဆွန့်ပစ်တာတွေလည်းဖြစ်လာခဲ့ပါတယ်ဒီနောက်မှာတော့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးမှာမဟုတ်သလိုတရားဝင်ဖြစ်အောင်လက်မှတ်ထုတ်ပေးဖို့ဆိုပြီးထိုင်းအစိုးရကဆုံးဖြတ်ခဲ့တာပါဒီလိုကပ်ဘေးကာလမှာအထောက်အထားလက်မှတ်လုပ်ရမယ့်ကုန်ကြစရိတ်ကတော့အလုပ်သမားတွေအတွက်စိန်ခေါ်မှုတွေဖြစ်လာပြီးမဲ့တရားဝင်ဖြစ်အောင်ကြိုးစားလှုံ့ဆော်ကြမယ်လို့ယူဆရကြောင်းအလုပ်သမားရေးလှုပ်ရှားသူတွေကဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ